21ရာစုမှာလူငယ်တွေကြုံတွေ့နေရတဲ့စိတ်ခေါ်မှုတွေအခက်ခဲတွေကို RFI ရဲ့21မန်စီစဉ်ကြံပြင်ဆင်နေပါတယ်။ဒီတစ်ပတ်လူငယ်တွေဘလို့စိတ်ခေါ်မှုတွေကြုံတွေ့ရပါမယ
် The world is turned upside down by a global pandemic. If the world's going to get better, it's going to be up to you.This is your generation's world to shape.
ဒီနေ့ခေတ်ကဘာကြီးဟာကက်ယောဂကြောင့်ကပြောင်းကပြန်ဖြစ်နေပြီးတော့ကဘာကြီးပိုကောင်းလာနိုင်ဖို့ဆိုတာလူငယ်တွေအပေါ်မှာပဲမူတည်ကြောင်းဒီလူငယ်မျိုးဆက်တွေကပဲကဘာကြီးကိုပုံဖော်ကြမှာဖြစ်ကြောင်း American သမ္မတဟောင်း Obama ကဒီနှစ်2020ခုနှစ် American College တွေကျောင်းဆင်းပွဲမိတ်ခွန်မှာ online ကနေတဆင့်လူငယ်တွေကိုအားပေးစကားပြောသွားတာကိုကြားခဲ့ရတာပါကက်ယောဂကာလအတွင်းလူငယ်တော်တော်များများဟာကျန်းမာရေးလုပ်ငန်းတွေမှာပါဝင်လှုပ်အားပေးကြတာလူမှုကွန်ရက်တွေကိုအသုံးပြုပြီးတော့သတင်းချက်လက်ဖြန့်ဝေတာမျိုးကိုယ့်ပတ်ဝန်းကျင်ကလူတွေကိုကူညီပေးတာမျိုးတွေတိတိတတ်တာရှိလာနေပြီးတော့တယောက်နဲ့တယောက်အကြံဉာဏ်နေဖလှယ်ရင်းလူငယ်တွေကြားမှာပို့ပြီးနီးစပ်လာတယ်လို့ဆိုနိုင်ပါတယ်မြန်မာပြည်ကလူငယ်တွေဟာလည်းကက်ယောဂါကာကွယ်ရေးကူညီမှုတွေမှာတက်တက်ကြွကြွလုပ်နေကြသလိုတစ်ဖက်မှာလည်းစီးပွားရေးအခက်အခဲတွေကြားလုပ်ငန်းတွေရပ်ထားရတာဝန်တန်းလျှော့ချတာတွေကြောင့်လူငယ်တွေဟာအလုပ်တွေနားထားရတဲ့အချိန်ကိုပိုင်ဝင်ဝင်ရဖို့ရုန်းကန်လှုပ်ရှားနေကြပါတယ်
။အာယောရာဒေချိုရီပါနော်ယောရာဒေချိုရီ
။ဆက်ဆံရင်ကျွန်တော်အလုပ်ကစပ်ပူရီကဏ္ဍမှာဟိုရေးမီးတဆင်တဲ့အလုပ်တွေအမနီဒီဇိုင်းဆွဲတဲ့အလုပ်တွေလုပ်တာဒီကလာမှာကျစပ်ပူရီလုပ်ငန်းတွေကလည်းရပ်ထားတဲ့အခါကျတော့ယောဂါကအချိန်လေးကဘယ်တော့မှလည်းပြီးမှမပြီးတော့ဝင်ဝင်တစ်ခုရှိမှလည်းရက်တီကွာအဆင်ပြေပါလေ။ကိုယ်လေးလုပ်တဲ့နေရာအဆင်ပြေမဲ့ဟာလို့ပေါ့။ဒါပေါ့ချက်အောင်ပြသွားတယ်ပေါ့။
ရန်ကုန်မှာနေတဲ့အသက်26နှစ်အရွယ်ကိုအောင်ဟင်းဆိုးဟာအရင်ကအင်ဂျင်နီယာတယောက်ဖြစ်ပြည်စနစ်စောက်လုပ်ရေးကုမ္ပဏီမှာအလုပ်လုပ်တာပါ။ဒါပေမဲ့အခုကာလမှာသူတို့ရဲ့အလုပ်တွေရပ်နာထားတာကြောင့်ဒဏ်ပေါက်ချက်ရောင်းနေပါတယ်။မြန်မာပြည်မှာလူသုံးများတဲ့ Facebook ပေါ်ကနေဒဏ်ပေါက်ရောင်းချောင်းချိန်ညာပြီးတော့ order များများမှာတဲ့သူတွေကိုတပတ်တစ်ခါအိမ်ရောက်ပို့ပေးရင်းနဲ့တပတ်တစ်လမ်းကဝင်ငွေရှာနေတာပါ။ရော
င်းလာရင်ဒီကာလမှာဟိုပစ္စည်းဝယ်ရတာလေးအကုန်ပစ္စည်းဝယ်ရတယ်နည်းနည်းလေးစီးလေးနေချက်လာစီရပါတော့ဒါတော့အသေးသေးလာရမှာကိုကလည်းတက်ရောက်တော့မရတော့ဥစ္စာဆိုင်ရာကြေညာပြီးတော့ဈေးတိုင်းပဲရောက်ရတယ်အဲဒီတစ်ပတ်မှာကြည်သေးနဲ့ရောက်လိုက်နောက်တစ်ပတ်မှာနောက်သေးနဲ့ရောက်လိုက်လို့ရောက်တော့လည်းမရဘူးဆိုတော့ဆက်ပြရလာနေစီရပ
ါကိုအောင်ဟင်းဆိုလို့ပဲ Facebook သုံးပြီးတော့ဈေးရောက်နေတဲ့သူနောက်တစ်ယောက်ကတော့မန္တလေးမြို့ကကိုလက်ပါကိုလက်ကတော့သူ့ရဲ့ခြံထွက်တရက်သေးတွေကို Facebook ပေါ်မှာကြေညာပြီးတော့ရန်ကုန်အပါဝင်တခြားမြို့ကြီးတွေအထိအရောက်ပို့ရောင်းချပေးနေပါတယ
်ဒီ COVID ကာလမှာတနင်္ဂနွေလောရောင်းချသလိုဖြစ်တယ်ပြီးတော့ကျွန်တော်တို့ဟိုကာလာကျောင်းကိုပိတ်တယ်အဲ့ဒီမှာဒီတရသီးတွေကိုကျွန်တော်တို့ဟိုဒီမန်လေးကဒီမန်လေး60နေဘက်ကလူတွေအကုန်လုံးကတရသီးတွေကိုကျွန်တော်ဦးစီတင်ရတာလေတယောက်ပြည်ဘက်ကလည်းဟိုအသီးတွေကလည်းပိတ်ထားတယ်ပေါ့ဗျာအချိန်မှာကျွန်တော်တို့ကကျွန်တော်တို့ဒီချန်ထွက်အသီးတွေကိုကျွန်တော်တို့ကိုယ်ပိုင်အကောင့်လေးရနေပြီးတော့တစ်ပိုင်တစ်ပိုင်ကျွန်တော်တို့ line လေးမှာတင်ကြည့်ပြီးတော့ရောင်းချော်ဗျာဘလို့အသီးလေးဘလို့ပေါ့စစ်စလုံးတရသီးကိုကျွန်တော်အဲ့လိုမျိုးစလုပ်ကြည့်ရပေါ့အဲ့လိုလုပ်ကြည့်နေမှာတဖြည်းဖြည်းအဆင်ပြေလာပြီးတော့အဲဒီလိုမျိုးခုလိုရောင်းရတဲ့အနေအထားဖြစ်လာတ
ာပေါ့။ online ပေါ်ကနေဈေးရောင်းရတာဟာတယောက်နဲ့တယောက်မြင်တွေ့ပြီးရောင်းရတာမျိုးတော့မဟုတ်တာကြောင့်ငွေကြီးပိုင်းဆိုင်ရာကိစ္စတွေမှာအခက်အခဲတချို့တော့ရှိလာနေတာပါ။ online ဈေးရောင်းတာဟာရောင်းသူနဲ့ဝယ်သူကြားယုံကြည်မှုတည်ဆောက်နိုင်ဖို့အရေးကြီးတယ်လို့ကိုလက်ကယူဆပါတယ
်။ကျွန်တော်ရဲ့ customer တွေဘယ်လိုလဲဆိုတော့ကိုကျွန်တော်အကောင့်မျိုးငွေကြီးပေးပါ။ပြီးရင်ကိုကျွန်တော်ယုံကြည်မှဝယ်ရင်လည်းပါကိုကျွန်တော်ကနေလေးကိုပို့ရတဲ့ခါမှာကျွန်တော်စီဝင်ရောက်မှပစ္စည်းကိုကျွန်တော်ပို့ရပါမယ်။အဲ့လိုမျိုးကျွန်တော်ဘက်ကတော့ကျွန်တော်အခုအမခံပြီပေါ့နော
်။အခုဆိုရင်ကိုလက်ဟာပြပကိုမတင်ပို့နိုင်တဲ့သူ့ချန်ထွက်တရက်သေးတွေကို online ပေါ်ကနေရောင်းလာတာအတော်လေးအကျိုးရှိတာကြောင့်ဒီကက်ယောဂကြီးပြီးသွားရင်တောင် online ကနေဈေးကွက်ချဲ့နိုင်မှုပြင်ဆင်နေပါတယ်။မြန်မာနိုင်ငံကလူငယ်တွေကြားမှာနာမည်ကြီးတဲ့ပုတ်ကလစ်ကစီးပွားရေးတက်တူတစ်ခုဖြစ်တဲ့ Strategy First University ရဲ့ကျောင်းအုပ်လည်းဖြစ်စုံတီထွင်လုပ်ငန်းရှင်တက်ဦးလဲဖြစ်တဲ့ဆရာဦးအောင်ချစ်ခင်ကတော့ဒီတပိုင်းတနိုင်လုပ်ငန်းလေးတွေကိုကက်ယောဂါကာလာပြီးဆုံးသွားရင်တောင်ဆက်လက်လုပ်ကင်ရဖို့အကြံပြုပါတယ
်။ဘာလုပ်သင့်လဲဘယ်လိုလုပ်သင့်လဲအကြံပေါ့
။အရေးကြီးတာကတော့ကျွန်တော်တို့ small business တွေမှာကကိုတယောက်တည်းလုပ်နေတာထက်နော်လူများကိုတဖြည်းဖြည်းနဲ့ဒီဟိုစီးပွားရေးပုံစံလေးဖြစ်အောင်လုပ်တတ်ဖို့ပေါ့နော်။ကျွန်တော်ကတော့အများအားပြောတာအကြံကောင်းရဖို့ခက်တယ်လို့နော်အဲ့ဒီကနေပြီးတော့ပစ္စည်းထွက်လာဖို့တကယ်အကြံကနေပြီးတော့တကယ်ပစ္စည်းထွက်လာဖို့ပိုခက်တယ်အဲ့ဒီပစ္စည်းထုတ်တာကနေစီးပွားရေးလုပ်နိုင်ဖို့ပိုခက်တယ်ပေါ့နော်ဆိုတော့အခုကဟိုစီးပွားရေးလုပ်ငန်းတစ်ခုအနေနဲ့ဒါဖြစ်လာရဲဆိုရင်တော့ဒါဟိုအများကြီးကောင်းတာပေါ့နော်အဲ့ဒါဆိုရင်တော့လုပ်ကိုင်းခွင့်လန်းနေလဲပို့ပြီးတော့ရှိလာမယ်အာလူတွေကိုလည်းလုပ်တွေပေးနိုင်မယ်ပေါ့သူတို့ဒါတယောက်ကိုဟလာ3ယောက်5ယောက်ပဲငှားကြအောင်တော့ ါเนาะဒီတရားတွေကအများကြီးဆက်ပြီးတော့ပွားများသွားမှာပေါ့လေ
လူကနေလူကိုကူးစက်တဲ့ဒီယောဂါကြောင့်အခုဆိုကမ္ဘာပေါ်မှာနေထိုင်မှုပုံစံတွေအတော်လေးပြောင်းလဲသွားခဲ့ပါပြီဒီကာလအတွင်းမြန်မာပြည်မှာဆိုရင်လည်း Facebook အသုံးပြုတဲ့ online စီးပွားရေးသမားတွေအတော်လေးတိုးလာပါတယ်ဒီလိုတပိုင်းတနိုင်လုပ်ငန်းတွေကို COVID ကာလအလွန်ထိဆက်ထိန်းထားနိုင်မယ်တိုးချဲ့လောက်ကိုင်းနိုင်မယ်ဆိုရင်တော့လုပ်ငန်းရှင်ကြီးအဆင့်ထိဖြစ်လာနိုင်တဲ့အခွင့်အလမ်းတွေရှိနေပါတယ်ခင်ဗျာ